အင်္ဂါနေ့ကကျင်းပတဲ့ကညာသမရရွေးကောက်ပွဲမတိုင်ခင်သတင်းတစ်ပတ်အလို့ကမဲပေးစနစ်ကွန်ပျူတာတွေကိုအချက်လက်ဖောက်ထွင်းယူဖို့စူးစမ်းမှုတွေရှိခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ဘူးလို့ကညာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။ချုပ်ပေါဝင်ရောက်ဖို့ကြံစီခဲ့ပေမဲ့အထားမမြောက်ခဲ့ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဝဖူလာချဘူကာတီကမြို့တော်နိုင်ရိုဘီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းနောက်တွေကိုပြောခဲ့တာပါ။အသေးစိတ်ကိုတော့ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ရွေးကောက်ပွဲမှာမကန်မှုတွေရှိနေတယ်ဆိုတဲ့ဆွဆွချက်တွေနောက်လူ9ဦးသေဆုံးခဲ့ရတဲ့ရွေးကောက်ပွဲဆန္ဒပြပွဲတွေကြားကပဲခင်ဗျာပြည်သူတွေကတော့ရွေးကောက်ပွဲအပြီးသက်ရလဒ်တွေကိုစိတ်လှုပ်ရှားစွာနဲ့ဆက်ပြီးတော့စောင့်ကြည့်နေကြပါတယ်။မနေ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာနိုင်ငံတော်ဝန်ကမဲရုံတွေရဲ့96ရာခိုင်နှုန်းရေးထွက်ပြီးသမရဦးဟူရူခင်ဂျက်တာကမဲရလဒ်54ရာခိုင်နှုန်းကိုရရှိထားပြီးတော့44ရာခိုင်နှုန်းရထားတဲ့အတိုက်ခံခေါင်းဆောင်ရိုင်လာအိုဒင်ဂါတက်အသာစီးရနေတယ်လို့ကင်ညာရွေးကောက်ပွဲကော်မရှင်ကပြောဆိုပါတယ်။အိုရင်းကားရဲ့ဆွဆွဲပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာတော့နိုင်ရိုဘီမြို့တော်ကနေရာတချို့အနောက်ပိုင်းကကီဆူမူမြို့နဲ့တာနာမြေဝန်းဒေသတို့မှာဆန္ဒပြမှုလေးတွေဖြစ်ခဲ့ပြီးရဲတွေနဲ့ထိတိုက်တွေ့ရကြောင်းလူ၄ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။